ခန်းကြီးရှေ့အငယ်တက်မှတ်ကိုရှမွေလသည်အသက်ကြီးသောအခါမိမိသားတို့ကိုဣဒရေလမျိုး၌အုပ်ဆိုးရသောအခွင့်နှင့်ခံထား၏ပါဥအမိကယောလဒုတိယသားအမိကအဘိယတိထိုသူတို့သည်ဘေရရှေဘမျိုး၌တရားသူကြီးလောက်ကြ၏တို့ရတွင်အဖလန်းတို့မလိုက်ငွေကိုတက်မဲ့သောစိတ်နှင့်လွှဲသွား၍တဇိုးစားလျက်တရားကိုဖျက်ကြ၏ထိုအခါဣဒရေလအမျိုးအသက်ကြီးသူအပေါင်းတို့သည်စည်းဝေး၍ရှမွေလရှိရာအယက်ယာမမျိုးတို့လာပြီးလျှင်ကိုရောသည်အသက်ကြီးပါ၏ကိုရောဤသားတို့သည်ကိုရောလန်းတို့မလိုက်ကြပါလူမျိုးအပေါင်းတို့၏ထုံးစံရှိသည့်အတိုင်းအကျွန်ုပ်တို့ကိုအုပ်ဆိုးရသောရှင်မြင်းကိုချီးမြှောက်ပါလောဟုရှောက်ကြ၏ထိုတို့ကျွန်ုပ်တို့ကိုအုပ်ဆိုးရသောရှင်မြင်းကိုပေးပါလောဟုရှောက်တော်မူကိုရှမွေလသည်မနှစ်သက်သောကြောင့်ဒါဝရဖျားအားဆုတောင်းလေ၏ဒါဝရဖျားကလည်းသင်အားလူများတို့အားပြောဆိုသမျှသောစကားကိုနားထောင်လောသူတို့သည်သင်ကိုယ်သာမပယ်ငါသည်သူတို့ကိုမအုပ်ဆိုးစေခြင်းဟာငါကိုလည်းပယ်ချပြီသူတို့ကိုအဂုတုပြည်မှငါဆောင်ခဲ့သောနေ့မှစ၍ယနေ့တိုင်အောင်ငါကိုစွန့်၍အခြားတပါးသောဖျားတို့ကိုဝတ်ပြုသည်ဖြင့်ကြည့်မိသမျှသောအကျင့်အတိုင်းတင်တိုင်းလဲပြုကြ၏ယခုမှသူတို့စကားကိုနားထောင်လောတို့ရတွင်တတိပေး၍သူတို့ကိုအုပ်ဆိုးသောရှင်မြင်ဤထုံးစံကိုပြတ်လောဟုမိန့်တော်မူ၏အငယ်တဆေမနစနေနှင့်ရှမွေလာသည်လဲရှင်မြင်ကိုတောင်းသောသူတို့အားဒါဝရဖျားအမိန့်တော်ရှိသည်မြတ်ကိုပြန်ပြော၍တင်တို့ကိုအုပ်ဆိုးသောရှင်မြင်ဤထုံးစံဟုမူကားတင်တို့သားများကိုယူ၍မိမိယထာထင်းမြင်းထင်းအရာ၌ခံထား၍အချို့တို့သည်လည်းသူ၏ယထာရှိမှပြေးရကြမည်လူတစ်ထောင်အုပ်တရာအုပ်50အုပ်30အုပ်အရာ၌ခံထား၍လယ်လုတ်ချင်းစပားရီချင်းစစ်တိုက်သစာယထာသစာကိုလှုပ်ချင်းအမှုများကိုဝေဖန်လိမ့်မည်တင်တို့သမီးများကိုလည်းယူ၍ကဲဘွေစားဘွေတို့ကိုပြင်းစင်စေခြင်းက၎င်းစားတော်ကဲမုန်တယ်ဖြစ်စေခြင်းက၎င်းခန့်ထားလိမ့်မည်တင်တို့လေခွဲ့စပြည့်ဥယျင်တန်ဝင်ဥယျင်အကောင်းဆုံးတို့ကိုယူ၍မိမိကျွန်တို့အားပေးလိမ့်မည်တင်တို့မျိုးစေ့စပြည့်တီးဆေဘုတ်တဖို့ကိုယူ၍သူ၏အရာရှိအမှုထမ်းတို့အားပေးလိမ့်မည်တင်တို့ကျွန်ကျွန်မအကောင်းဆုံးသောလူလျင်မြဲများကိုယူ၍သူ၏အမှုကိုလုတ်ကန်စေလိမ့်မည်တင်တို့တိုးစုဆေဘုတ်တဖို့ကိုလည်းယူ၍တင်တို့သည်သူ၏ကျွန်ခံရကြမည်တင်တို့ရွေးယူသောရှင်မြင်းကြောင့်ထိုနေ့၌တင်တို့အော်ဟစ်တော်လဲဒါဝရဖျားသည်နားထောင်တော်မမူဟုတတိပေးလေ၏သို့တော်လည်းလူများတို့ကမဟုတ်ပါအုပ်ဆိုးသောရှင်မြင်းကိုလိုချင်ပါ၏အကျွန်ုပ်တို့သည်တပါးအမျိုးသားအပေါင်းတို့နှင့်သူမိအကြောင်းအကျွန်ုပ်တို့ကိုအုပ်ဆိုးသောရှင်မြင်းရှိရမည်အကျွန်ုပ်တို့ရှေ့မှထွက်ကြွ၍စစ်တမ်းရမည်ဟုရှမွေလ၏စကားကိုနားမထောင်ဘဲဆိုကြ၏ထိုသူတို့၏စကားများကိုရှမွေလသည်ကြားလျင်ဒါဝရဖျားရှေ့တော်၌ရှောက်လေ၏ဒါဝရဖျားကလည်းသူတို့စကားကိုနားထောင်၍သူတို့ဖို့ရှင်မြင်းကိုချီးမြှောက်လောဟုမိန့်တော်မူသည်ဖြင့်ရှမွေလကတင်တို့အတီးတီးနေရာမြို့ရွာတို့ပြန်သွားကြလို့ဟုဣဒရေလသူတို့အားပြောဆိုလေ၏